to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဒီဇင်ဘာလ9ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19.25ရုကနေဓာတ်ရိုက်အတန်းထွက်နေပါပြီရှင်။စနေညနေခင်းအတွက်အစီအစဉ်မှုကကျွန်မစုမော်ပါရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်မဒီညနေခင်းသတင်းတွေကိုကိုရန်နိုင်နဲ့အတူညံပေးသွားမှာပါ။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကရေတဲစခန်းတစ်ခုမှာတနက်ပစ်ခတ်မှုဖြစ်ပွားတာကြောင့်လူ၄ဦးသေဆုံးပြီးတော့ဒီသေဆုံးမှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေကြပါတယ်။ဒီအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့ဖုန်းနဲ့နိုင်ဝတ်ကြားစကားပြောခဲ့ကြတယ်လို့တောင်ကိုရီးယားကပြောပါတယ်။ဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောရရှင်နေနားဆင်ရမယ်ထိတ်တန့်ရောက်သတင်းတွေကတော့ထိုင်းအာနာပိုင်းနေဖန်းစီထားတဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA ရဲ့စစ်ဦးစီးချုပ်ဖြစ်သူဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ဇနီးနဲ့ကလေးနှစ်ဦးကိုတော့မြမအာနာပိုင်းနေဘက်ကိုလက်လွှဲလွှဲပြောင်းပေးမယ့်အစီအစဉ်ပြက်ပြဲသွားပြီဖြစ်ပါတယ
်ဒီနေ့ကဟိုဘက်ကလာယူရေပေါ့နော်ချင်းရိုင်းမှာလာယူရေပြောရတယ်ဟိုဘက်ကအမေဒီဘက်ကနေပြီးတော့လွှဲပြောင်းမယ့်အစီအစဉ်ပြက်ပြဲသွားတယ်ဆိုပြီးတော့မှတတိထွက်လာတယ်
ချင်းမိုင်ခြေဆိုင်ရခိုင်မျိုးသားကောင်စီထွေထွေအတွင်းမှုပြောပြပေးခဲ့တာပါဒီသတင်းနောက်ပိုင်းမှာအပြည့်ဆုံးနားဆင်ရပါမယ်မကြခင်ရပိုင်းမှာပဲနိုင်ငံတကာတရားရုံး ICJ ကိုတွားရောက်ရင်ဆိုင်တော့မဲ့ဒေါ ံဆန်းစုကြည်နဲ့အတူရက်တီမဲ့လှုပ်ရှားမှုတွေဒီကနေ့ရန်ကုန်နဲ့နေပြည်တော်မှာကျင်းပကြပါတယ် ICJ ပေါ်သုံးသက်ချက်သတင်းလွှာကိုလည်းနောက်ပိုင်းမှာနားဆင်ရမှာပါနောက်အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကအမေရိကန်လေတပ်ဒီစခန်းမှာတော့ဒီ sorry အာရေဗျာနိုင်ငံသားကနေပြီးတော့ပြစ်မှုကျူးလွန်ခဲ့တယ်ဆိုပြီးအမေရိကန်တာဝန်ရှိသူတွေအတီးပြုတ်လိုက်တဲ့သတင်းလွှာကိုလည်းနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
အမေရိကန်ပြည်အောင်စုဖလော်ရီဒါပြည်နယ်ကရေဒက်စခန်းတစ်ခုမှာဖြစ်ပွားခဲ့တဲ့တနက်ပစ်ခတ်မှုနဲ့ပတ်သက်ပြီးတော့ဒီပစ်ခတ်မှုဘာကြောင့်ဖြစ်ပွားရလဲဆိုတဲ့အကြောင်းရင်းကိုတာဝန်ရှိသူတွေကစုံစမ်းစစ်ဆေးနေကြပါတယ်။ပစ်ခတ်သူဟာလေရင်လေ့ကျင့်ပြန်တန်းရေးတနန်းတက်ရောက်နေသူ Sorry Arabia လေတဲ့လေရင်မှုတစ်ယောက်ပါ။ပန်စကိုလာမြို့ကလေကြောင်းအုပ်စုတွေလည်းဒီတက်ဆွဲထားတဲ့ရေဒက်အခြေစိုက်စခန်းမှာတောက်ကြောင်နေအစောပိုင်းကပစ်ခတ်မှုဖြစ်ပွားရမှာတနက်သမားအပါအဝင်၄ဦးသေဆုံးသွားပြီးတော့ရှစ်ဦးဒဏ်ရာရသွားပါတယ်။ပန်စကိုလာမှာနိုင်ငံတကာကနေလေယာဉ်မောင်းတင်တဲ့လာတက်ရောက်နေသူရာခနန်းတချို့ရှိတယ်လို့ရေဒါတာဝန်ရှိသူတွေကပြောပါရယ်ပြစ်ခတ်သူဟာမိုဟာမက်ဆာအစ်အယ်ရှမ်ရာနီဖြစ်တယ်လို့တာဝန်ရှိသူတွေကကိုးကားပြီးတော့ NBC သတင်းဌာနကပြောပါရယ်ဒီပြစ်ခတ်မှုနဲ့ဆက်ဆက်တဲ့နောက်ထပ် Sorry Arabia နိုင်ငံသား6ဦးကို FBI ပြည်အောင်စုစုံစမ်းစစ်ဆေးဘီရိုကဖမ်းဆီးထားကြောင်းလဲတောက်ကြနေနှောင်းမိုက်မှာ Fox သတင်းဌာနကကြေညာပါရယ်ဒီလေယာဉ်မှုဟာပြစ်ခတ်မှုမကျူးလွန်ခင်မှာတေရန်စာတစောင်းနဲ့အကြမ်းဖက်ခေါင်းဆောင်အိုစမာဘင်လာဒင်ကိုရည်ညွှန်းတိုင်တယ်ပြီးတော့လဲ Twitter မှာရေးသားခဲ့ကြောင်းဂျီဟတ်ချင်းချောက်မှုနဲ့ဆက်သွယ်ရေးကိုရင်ကိုစောင့်ကြည့်တဲ့ Site Intelligent Group ထောက်လိုင်းအဖွဲ့ကပြောပါရယ် American ပြည်အောင်စုဟာမကောင်းဆိုးရွားတွေရဲ့တိုင်းပြည်အဖြစ်ပြောင်းလဲနေပြီးတော့မွတ်စလင်နိုင်ငံတွေနဲ့တခြားနိုင်ငံတွေကိုကျူးကျော်သိမ်းယူနေတဲ့ Israel ကိုပံ့ပိုးပေးနေတဲ့အပေါ်သူကပြစ်တင်ရှုတ်ချကြောင်းလဲ Twitter မှာရေးသားထားပါရယ်ပန်ဆာကူလာရေတဲ့အခြေစိုက်စခန်းမှာတနက်ကင်ဆောင်ခွင့်မရှိပေမဲ့ဒီတနက်သမားဟာတနက်အတူတလက်ကိုဖွဲ့ယူဆောင်လာပြီးတော့အဆောက်အဦတစ်ခုအတွင်ပြစ်ခတ်ခဲ့တာလို့ရဲအရာရှိ Sheriff David Morgan ကပြောပါရခင်ဗျာ
American နဲ့ Taliban တွေကြားမှာငြင်းငြိမ်းဆွေးနွေးမှုတွေကိုတရားဝင်ပြန်ဆော့တင်လိုက်ပါပြီ Afghan စစ်ပွဲအဆုံးသတ်ပြီး Taliban သဘုံတွေနဲ့နိုင်ငံရေးသဘောတူညီမှုရဖို့အတွက်ရည်ရွယ်တဲ့အဲ့ဒီငြင်းငြိမ်းဆွေးနွေးပွဲကို American သမ္မတ Trump ကရုတ်တရက်ရဆိုင်လိုက်ပြီး3လကြာမှအခုလိုပြန်ဆော့တင်လိုက်တာဖြစ်ပါတယ်အာဖဂန်ဝေဘာအမေရိကန်ရဲ့ငြိမ်းချမ်းရေးထူးကိုယ်စားလှယ်ဆောင်မခါလီဇက်ကအမေရိကန်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ခဲ့ပြီးတော့တာလီဘန်ကိုယ်စားလှယ်အဖွဲ့အခြေစိုက်တဲ့ကာတာနိုင်ငံဒိုဟာမြို့မှာဆွေးနွေးခဲ့တာဖြစ်တယ်လို့အမေရိကန်ဘက်ကသတင်းမီဒီယာက VOA ကိုပြောပါတယ်။အမေရိကန်ကဒိုဟာမှာဒီနေ့လုပ်တဲ့ဆွေးနွေးပွဲကိုပြန်ပါဝင်လာပြီးတော့ဒီဆွေးနွေးပွဲကအာဖဂန်နိုင်ငံထဲမှာကြမ်းဖက်မှုတွေကိုလျှော့ချပြီးအဲဒီကနေအာဖဂန်နိုင်ငံထဲမှာစစ်စဲညီနိုင်မှုတွေနဲ့အပြည့်အဆိုင်တာတွေအထိဖြစ်လာအောင်လုပ်ဖို့အလေးပေးဆွေးနွေးကြတာဖြစ်တယ်လို့အဲဒီအမေရိကန်သတင်းရင်းမြစ်ကပြောပါတယ်။သမ္မတ Trump ကအမေရိကန်နဲ့တာလီဘန်အဖွဲ့တို့ကြားဆွေးနွေးပွဲမရဆိုင်ခင်မှာကာတာအစိုးရကဒီဆွေးနွေးပွဲတွေကိုအင်ရှင်ဖြစ်နဲ့လက်ခံကျင်းပပေးခဲ့တာပါ။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးမှာတာလီဘန်သဘုံတွေရဲ့တိုက်ခိုက်မှုကြောင့်အမေရိကန်တပ်ဖွဲ့ဝင်တွေပါဝင်လူတော်များများတိဆုံးခဲ့တဲ့အတွက်သမ္မတ Trump ကပြီးခဲ့တဲ့စက်တင်ဘာ9ရက်နေ့မှာဒီဆွေးနွေးပွဲကိုရဆိုင်ပစ်ခဲ့တာပါဆွေးနွေးပွဲမှာသဘောတူညီမှုရကနီးပြီးလို့နှစ်ဖက်စလုံးကယူဆနေချိန်မှာအမေရိကန်နဲ့တာလီဘန်တွေကြားဆွေးနွေးမှုတွေအဲ့တုန်းကရဆိုင်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ
သမ္မတဒေါ်နယ်ထရမ့်အနေနဲ့သူ့အပေါ်တရားစွဲဆိုနိုင်ရေးအောက်လွှတ်တော်ကစုံစမ်းစစ်ဆေးနေတာမှာပါဝင်ဘူးမဟုတ်ဘူးလို့ညှင်းဆန်လိုက်တဲ့အပေါ်အောက်လွှတ်တော်တရားရေး Committee ဥက္ကဋ္ဌဂျရွန်နက်ဒလာကစိတ်ပျက်ကြောင်းတုံ့ပြန်ပါတယ်။တမရအပေါ်သက်တွေကိုကိုယ်တိုင်မေးမြန်းနိုင်တဲ့အခွင့်အရေးပေးခဲ့ကြောင်းနဲ့အထောက်အထားတွေကို Committee ရှေ့မှောက်သူကိုယ်တိုင်လာရောက်ရှင်းလင်းခွင့်ပေးခဲ့ပါတယ်။လွတ်တော်ရဲ့တရားစွဲဆိုရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့တမရအနေနဲ့မကျေနပ်ကြောင်းပြောဆိုနေတာတွေကိုကြားသိရပြီးတဲ့နောက် Committee ရဲ့ဖိတ်ကြားချက်ကိုတမရအနေနဲ့လက်ခံလိုက်မယ်လို့မျှော်လင့်မိကြောင်းတောက်ကြနေနောက်ပိုင်းမှာထုတ်ပြန်တဲ့ဥက္ထနဒလာရဲ့ကြေညာချက်မှာတုံ့ပြန်ထားပါတယ်။သူ့ဘော်ဆွဆဲချက်တွေကိုတမရအနေနဲ့တိတိကျကျခြေပနိုင်မှာမဟုတ်ဘူးဆိုရင်ကော်မတီရဲ့ရှေ့မှောက်မှာလာရောက်ထွက်ဆိုမှာမဟုတ်ကြောင်းနဲ့အဲ့လိုလာရောက်ထွက်ဆိုဖို့ညင်းမယ်ဆိုရင်တော့တရားစွဲဆိုရေးလုပ်ငန်းစဉ်တွေဟာမမျှတဘူးလို့ပြောလို့မရကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။တမရဒေါ်နယ်ထရမ့်ကိုတရားစွဲဆိုရေးအောက်လွှတ်တော်မှာဆက်ပြီးတော့လှုပ်ဆောင်နေတာတွေကိုတမရအင်ဂျီရောကပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့ဒီတမရရဲ့ရှေ့နေတူကပြောပါတယ်။တမရကိုတရားစွဲဆိုရေးလူကြီးမင်းတို့ရဲ့ဆောင်ရမ်းစစ်ဆေးမှုတွေဟာလုံးဝအခြေမြစ်ကင်းမဲ့ပြီးတော့လုံးဝမဲ့လုပ်ငန်းစဉ်နဲ့အခြေခံမျှတမှုဆိုင်ရာတတ်မှတ်ချက်တွေကိုချိုးဖောက်နေပါတယ်လို့တမရရဲ့အကြံပေးရှိနေဖတ်စီပိုလွန်ကဒီအောက်လွတ်တော်တရားရေးကော်မတီဥက္ကဋ္ဌဂျရွန်နက်လာစီပေးပို့တဲ့စာထဲမှာဖော်ပြထားပါတယ်တမရရဲ့ရှိနေတဲ့အနေနဲ့တရားရေးကော်မတီမှာလှုပ်ဖို့ရှိနေတဲ့ကြားနာပွဲတွေမှာတမရကိုကုစားပြုတက်ရောက်မယ်မတက်ရောက်ဘူးဆိုတာအကြောင်းပြန်ဖို့နောက်ဆုံးသတ်မှတ်ထားတဲ့တောက်ကြတဲ့မွန်လွဲပိုင်းမတိုင်ခင်တနာရီတော်မလို့လို့တဲ့အချိန်မှာတမရရဲ့ရှိနေကအဲ့လိုအကြောင်းပြန်လာတာပါခင်ဗျာ
နောက်ကဘာကိုအင်အားချိနဲ့အောင်လှုပ်ဖို့ရုရှားကမနာမနေကြိုးပမ်းလာနေခဲ့တာဟာအခုတော့အကျိုးကျေးဇူးတစုံတရာထွက်လာပုံတွေ့ရပြီးတော့အမေရိကန်စစ်တပ်တွေထည့်ထိုးဖောက်နိုင်တယ်ဆိုတာကိုလည်းစစ်တမ်းကောက်ယူမှုတစ်ခုမှတွေ့ရပါတယ်ရုရှားဟာအမေရိကန်ရဲ့အဓိကရံပတ်ဖြစ်တယ်လို့အမေရိကန်ထုတ်ပြန်များကရှုမြင်နေချိန်မှာပဲလူမှုစစ်တမ်းအသစ်တစ်ခုမှာတော့အဲ့ဒီအမြင်ကပြောင်းလဲလာနေကြောင်းအထူးသဖြင့်အမေရိကန်စစ်တပ်မိသားစုအတိုင်းဝိုင်းအတွင်းမှာသီးသီးဆော်ဆော်ပြောင်းလဲနေတယ်လို့ဆိုပါတယ်အော်တိုဘာလခုံကဒုတိယကြိမ်နှစ်စဉ်ကောက်ယူခဲ့တဲ့ရေဂန်အမျိုးသားကာကွယ်ရေးလူမှုစစ်တမ်းမှာတော့စစ်တမ်းကောက်ယူခဲ့တဲ့အမေရိကန်တပ်ဖွဲ့ဝင်မိသားစုတွေထောက်ဝါလောက်ကသူတို့အနေနဲ့ရုရှားကိုမဟာမိတ်လို့ရှုမြင်တယ်ဆိုပြီးတော့ပြောထားပါတယ်စစ်တမ်းတစ်ခုလုံးအရတော့အမေရိကန်28ရာခိုင်နှုန်းကရုရှားကိုမဟာမိတ်လို့သတ်မှတ်ထားပါတယ်မိနစ်တုံးကတော့19ရာခိုင်နှုန်းပဲရှိခဲ့တာကြောင့်ပြီးခဲ့တဲ့နှစ်ကထပ်တက်လာခဲ့တယ်လို့ပြောရမှာဖြစ်ပါတယ်။ရေဘူးရအဖြစ်နဲ့ရုရှားဘက်မှာအပြူသဘောဆောင်အကောင်းမြင်တာဟာရုရှားရင်နဲ့ပတ်သက်ပြီးအကောင်းမြင်တဲ့တမရထရမ့်ကိုတုံ့ပြန်တဲ့ Republican တွေကြောင့်အဓိကဖြစ်တဲ့ဆိုပြီးတော့လည်းလူမှုစစ်တမ်းမှာတွေ့ရှိရပါတယ်။ဒါမဲ့လည်း American 51ရာခိုင်နှုန်းနဲ့စစ်ဖက်မိသားစုဝင်53ရာခိုင်နှုန်းကတော့ရုရှားကိုသူတို့ရဲ့ရန်သူအဖြစ်ရှုမြင်ထားကြဆဲဖြစ်ပါတယ်။ဒါမဲ့တစ်ချိန်တည်းမှာပဲစစ်တပ်ထဲမှာအခုလိုရုရှားထောက်ခံတဲ့သဘောထားတွေ့မြင်လာတဲ့အပေါ်မှာ American ကာကွယ်တာဝန်ရှိသူတွေလည်းစိုးရိမ်လာနေကြပါတယ်ခင်ဗျာ။
ပြည်ဝင်မရိအန်တန်ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1068 ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လည်ပေးနေပါရဲ့ရှင
်စနေညနေခင်းသတင်းတွေကို VOE ကနေဆက်လက်ကြည့်ညာနေပါရခင်ဗျာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့ဟာမြောက်ကိုရီးယားနဲ့တန်တမန်ဆက်ဆံရေးလက်ရှိအနေအထားအတိုင်းဆက်ပြီးတော့ထိန်းသိမ်းသွားရေးနိုင်ယူဝတ်ကြာဖုန်းနဲ့ဆွေးနွေးခဲ့ကြတယ်လို့တောင်ကိုရီးယားကဒီကနေ့ပြောပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားကြားဆွေးနွေးပွဲတွေပြန်စတင်ဖို့မြောက်ကိုရီးယားဘက်ကသတိပေးနေချိန်မှာပဲသမ္မတနှစ်ဦးဆွေးနွေးခဲ့ကြတာပါ။အခြေအနေတွေဟာပိုတင်းမှလာနေတာကြောင့်နျူကလ িয়ার ကင်းစင်ရေးဆွေးနွေးပွဲတွေအောင်မြင်ဖို့တွေးဆဆွေးနွေးရမယ့်အခြေအနေကိုဆက်ထိန်းသိမ်းထားတဲ့ကြောင်းနဲ့လိုအပ်သလိုပုံမှန်ညှိနှိုင်းဆောင်ရွက်ဖို့သဘောတူကြောင်းတောင်ကိုရီးယားသမ္မတအင်ဂျီရောရဲ့အကြေညာချက်မှာထုတ်ပြန်ထားပါတယ်။အမေရိကန်အနေနဲ့နျူကလ িয়ার တစ်ဖက်သက်ဖြတ်သိမ်းရင်တောင်းဆိုနေရတဲ့ကိုအဆုံးသတ်ဖို့ဒါမှမဟုတ်ရင်တော့ခေါင်းဆောင်ကင်ဂျွန်အွန်အနေနဲ့လမ်းကြောင်းတစ်ကိုရွေးချယ်လျှောက်လှမ်းရမယ်ဆိုပြီးတော့ဒါနဲ့ပတ်သက်လို့ဒီနှစ်ကုန်ပိုင်းမှာအမေရိကန်အနေနဲ့သဘောထားပေးဖို့မြောက်ကိုရီးယားဘက်ကသတ်မှတ်ထားတာပါ။
အိန္ဒိယနိုင်ငံမြောက်ပိုင်းမှာလွန်ခဲ့တဲ့လအနေငယ်ကအုပ်စုဖွဲ့မဒိန်ကျင်နာကိုခံရတဲ့မြို့သမီးတူဟာသူ့ဘော်မဒိန်ကျင်နာနဲ့ပတ်သက်ပြီးတော့တရားရုံးမှာအမှုရင်ဆိုင်ဖို့တောင်းနေစဉ်ကြာသပတေးနေ့မနက်ကမြို့သား9ယောက်ကသူ့ကိုမီးရှို့ခဲ့ကြပါတယ်။အဲဒီမြို့သမီးဟာမီးလောင်တံရရီနဲ့တောက်ကြနေနောက်ပိုင်းမှာတည်ဆုံသွားခဲ့ပါတယ်။မီးရှို့တဲ့သူ9ယောက်ထဲက2ယောက်ဟာအဲဒီမြို့သမီးကိုအုပ်စုဖွဲ့မဒိန်ကျင်တဲ့ထဲမှာပါတယ်လို့တန်တရားရှိခံရသူတွေဖြစ်ပြီးတော့သူတို့ကိုအာမခံနဲ့လွတ်ပေးထားတာဖြစ်တယ်လို့ AP သတင်းကဆိုပါတယ်။အဲဒီမြို့သမီးဟာမီးလောင်တံရရီအကြီးကျယ်ရပြီးတော့သူ့ကိုဥတ္တရပရဒက်ပြည်နယ်ကနေညူဒလီမျိုးစေးရုံကိုရဟရင်နဲ့ပို့ဆောင်ပေးခဲ့ပြီးတော့စေးရုံမှာနှလုံးရက်ပြီးတော့တည်ဆုံသွားခဲ့တာဖြစ်ပါတယ်ခင်ဗျာ
စမိုအာချွန်းနိုင်ငံမှာဝက်သက်ကြောင့်တည်ဆုံသူ65ဦးထိရှိလာပြီးတော့တည်ဆုံသူအများစုကကလေးတွေဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်တောက်ကြောင့်ဒီအထိနောက်ထပ်ယောဂကုသခံရသူ103ဦးတူလာကြောင်းချက်မှရေးဝန်ကြီးဌာနကပြောပါတယ်နှစ်ရက်ကြာအိမ်ပြေမထွက်ကြဖို့နဲ့နိုင်ငံတော်ဝန်ကာကွယ်ဆေးထုတ်ပြီးအခုလိုတည်ဆုံသူနဲ့ယောဂကုသခံရသူစာရင်းတွေထုတ်ပြန်ခဲ့တာပါအခုခါမှာတော့နိုင်ငံလူကြီးရဲ့90 ရာဂိုင်နှုန်းဟာကာကွယ်ဆေးထိုးပြီးပြီလို့ကျန်းမာရေးဌာနကကြေညာပါတယ်။တောင်ပစိဖိတ်ကျွန်းနိုင်ငံမှာလူပေါင်း 4,500 ဝက်သက်ယောဂကူးစက်ခံပြီးတဲ့နောက်နိုင်ငံအရေးပေါ်အခြေအနေကြေညာခဲ့တာပါ။ယောဂကူးစက်မှုကြောင့်အခုအခါမှာကျောင်းတွေလည်းပိတ်ထားပါတယ်။ကမ္ဘာတဝန်ဝက်သက်ယောဂကာကွယ်ဆေးထိုးပိနိုင်တဲ့အခြေအနေဟာကြာရှင်းနေကြောင်း WHO ကတော့ပြောဆိုထားပါတယ်ခင်ဗျာ
။ဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့အကြိမ်30မြောက်ရှီတောင်အရှာကစားပြိုင်ပွဲဘောလုံးပွဲမှာတော့မြန်မာ U22 ဘောလုံးအသင်းဟာအင်ဒိုနီးရှားကိုရှုံးနိမ့်ပြီးတော့ဘောလုံးပွဲနဲ့လွဲချော်သွားခဲ့ပါတယ်။ဒီ SEA Games အမျိုးသားဘောလုံးပွဲပထမအကြိမ်ဘောလုံးပွဲကိုမနီလာမှာဒီကနေ့ကစားကြတာမှာအင်ဒိုနီးရှားကမြန်မာကိုအချိန်ပိုမှာ၄ဂိုး၂ဂိုးနဲ့နိုင်သွားခဲ့တာဖြစ်ပါတယ်။အင်ဒိုနီးရှားကဒုတိယပိုင်းမှာ၂ဂိုးအရင်သွင်းခဲ့ပြီးတော့မြန်မာဘက်က၂ဂိုးကိုတော့အောင်ကောင်းမန်နဲ့ဝင်းနိုင်ထွန်းတို့ကပြန်သွင်းခဲ့လို့မိနစ်90မှာ2ဂိုးစီတည်ဖြစ်နေတာပါဒါပေမဲ့အချိန်ပိုကစားတာမှာတော့အင်ဒိုနီးရှားကနောက်ထပ်2ဂိုးသွင်းသွားပြီးတော့နောက်ဆုံးမှာ4ဂိုး2ဂိုးနဲ့အင်ဒိုနီးရှားဖိုင်နယ်တက်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ
စနေညနေခင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုကိုအောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးထိတ်တရောက်သတင်းပေးပို့ချက်တွေနဲ့သတင်းလွှာတွေတင်ဆက်ပေးကြပါတယ်။ထိုင်းအာဏာပိုင်တွေကနေဖမ်းဆီးထားတဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA စစ်ဦးစီးချုပ်ဖြစ်သူဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ဇနီးနဲ့ကလေးနှုံဦးကိုမြမအာဏာပိုင်တွေဘက်ကိုလွှဲပြောင်းပေးတဲ့အစီအစဉ်ပြတ်ပြဲသွားပြီလို့ ANC ကောင်းဆောင်တူကပြောပါတယ်ဒီလိုမျိုးလွှဲပြောင်းမဲ့အစီအစဉ်ကိုတရုတ်နိုင်ငံဘက်ကကန့်ကွက်လို့ဖြစ်ကြောင်းနိုင်ငံရေးလေလာသူတွေကဆိုပါတယ်အသေးစိတ်ကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါရခိုင်လက်နက်ကန်အေအေဖွဲ့ရဲ့စီဦးစီးချုပ်ဖြစ်သူဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ဇနီးနဲ့ကလေးနှုတ်ထိုင်းနိုင်ငံချင်းမာမြို့လာဝကရုံးမှာဗီဇာတက်တန်းသွားသူတဲ့ချိန်မှာထိုင်းရဲတွေကနေဖမ်းဆီးသွားပြီးနောက်မြန်မာအာဏာပိုင်ကိုလွှဲပြောင်းပေးဖို့အစီအစဉ်ပြောင်းလဲဖြစ်သွားပြီလို့ချင်းမာရောက်ရခိုင်မျိုးရက်ကောင်စီ ANC တူတူတွင်းရင်မှုကိုထွန်းစော်ကပြောပါတယ်
မနေ့ကတော့မဆိုင်ဘက်ကိုခေါ်သွားတယ်လို့ပြောတယ်လေဒီကတော့မဆိုင်ဘက်ကိုယူတယ်ဆိုတာရှိလေးဘက်ကိုပို့မယ်ဆိုတဲ့သဘောပေါ့ဗျာမနေ့ကဟိုဘက်ကလာယူတယ်ပေါ့နော်ချင်းရိုင်းမှာလာယူတယ်ပြောတယ်ဟိုဘက်ကအဲ့မဲ့ဒီဘက်ကနေပြီးတော့လွှဲပြောင်းမဲ့အစီအစဉ်ပြည့်ပြည့်သွားတယ်ဆိုပြီးတော့မှတတိထွက်လာတယ်ဒီမလွှဲဖြစ်ဘူးပေါ့ဆိုရင်ဒီနေ့မနေ့မှာအဲတချို့ဖိတ်ဆွေကလေးရဲ့ဟိုပြောကြကြရပါဘောလေနော်အဲဒီအခုတတိတော့မလွှဲဖြစ်သေးဘူးတတိယနိုင်ငံတစ်ခုခုကိုပို့မလာအဲ့လိုမျိုးတတိနေတယ်ကြားတယ်ပေါ့လေဒါတော့အတိအကျမပြောတတ်သေးဘူးပေါ့နော်
ဒီဇင်ဘာ၄ရက်နေ့က AA စစ်ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ဇနီးဖြစ်သူမတ်နှင်းစာဖြူနဲ့အသက်၁၂နှစ်အရွယ်သမီးစောပြည့်ရှင်အသက်၁နှစ်ကျော်တာမြတ်လင်းဆန်တို့ကိုထိုင်းရဲတွေကဖမ်းဆီးပြီးမြန်မာအာဏာပိုင်ဘက်တွေကိုလွှဲပြောင်းဖို့ထိုင်းမြန်မာနယ်စပ်မန်ဆန်ဘက်ကိုခေါ်ဆောင်သွားပြီးအခုဒီစီစဉ်ပြည့်ပြည့်သွားတာပါဒါပေမဲ့မြန်မာအာဏာပိုင်တွေလွှဲမယ်မလွှဲဘူးဆိုတာနဲ့ပတ်သက်လို့ထိုင်းအာဏာပိုင်တွေဘက်ကတော့တရားဝင်ပြောဆိုတာတော့မရှိသေးပါဘူးရခိုင်လက်နက်ကိုင်အဖွဲ့ဟာတရုတ်နယ်စပ်အခြေစိုက်မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်ဖြစ်တယ်လို့ဒီလိုလက်နက်ကန်ဖွဲ့စည်းတစ်ခုခုရဲ့မီတာစုတွေကိုဖမ်းဆီးပြီးမြန်မာဘက်ကိုလွှဲပြောင်းဖို့အစီအစဉ်ကိုတရုတ်နိုင်ငံဘက်ကလက်မခံကြောင်းနိုင်ငံရေးလေလာသုံးသပ်သူဦးမမောင်စုကပြောပါတယ
်။ဘောလုံးစရာမလို့ဒီလိုကြားသိခါပါလား။တရုတ်ဘက်ကတော့လက်ခံနိုင်တဲ့အနေအထားမရှိပါဘူး။ကျွန်တော်အမြင်ကတော့တရုတ်ဘက်ကတန်းကွက်မယ်လို့ထင်ပါတယ်။ဒါကြောင့်လည်းအခုလွှဲပြောင်းမှုကိစ္စရပ်တန့်သွားတာလို့ပဲထင်ပါတယ်။
အတိမပြုတ်နိုင်သေးတဲ့သတင်းတစ်ခုကတော့ AA စစ်ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ဇနီးဖြစ်သူမတ်နှင်းစာဖြူဟာတရုတ်နိုင်ငံ passport ကိုကန်ဆယ်သူဖြစ်လို့တရုတ်အာဏာပိုင်တွေကအကန့်ကွက်ထားတယ်လို့ထိုင်းချေစရခိုင်လူမှုဖွဲ့စည်းဝင်တို့ကဆိုပါတယ်။ရခိုင်လက်နက်ကိုင် AA ပြောခွေရခိုင်ဒုက္ခကတော့ထိုင်းအာဏာပိုင်တွေကနေဖမ်းဆီးတာရှိပေမဲ့စိုးဝါတဲ့အခြေအနေဖြစ်မလာနိုင်ဘူးလို့ယူဆကြောင်းပြောပါတယ်
။လုံးလုံးဆင်မှာတော့ဒါထိုင်းဘက်ကနေပြီးတော့သူတို့ကိုထိန်းသိမ်းထားတာပေါ့။ထိုင်းဘက်ကလည်းပဲကျွန်တော်တို့ထင်ပါတယ်သူတို့ကတော့ဒီလူခွင့်ရေးကိုလေးစားတဲ့နိုင်ငံနောက်ပြီးလို့ရှိရင်အစင်းလာရကလည်းပဲကျွန်တော်တို့ဒီဒေါ်လာရဲ့ဖွဲ့စည်းကောင်းဆောင်တွေကိုသူတို့အမှားဒီတွာလာလှုပ်ရှားနေထိုင်ကြတာလည်းရှိတာပေါ့ဆိုတော့ဆိုရတဲ့အခြေအနေဟိုဖြစ်လာလိမ့်မယ်လို့တော့ကျွန်တော်တို့ဘက်ကတော့ဟိုအဲ့မယူဆပြီးတော့နော
်ဖန်စီထားတဲ့သူတွေကိုမနေ့ကရှမ်းပြည်နယ်တာချေလိပ်မြို့နယ်အာနာပိုင်တွေဘက်ကိုလွှဲပြောင်းပေးမယ်လို့သတင်းထွက်ပေါ်နေတဲ့အပေါ်မှာရှမ်းပြည်နယ်ရဲမှူးကြီးစောခင်အောင်ကအခုလိုဆိုပါတယ်
ကတော့လေကျွန်တော်တို့စီတော့ဘာမှမရောက်လာသေးဘူးဗျခင်ဗျားတို့ပြောတဲ့ဟာတော့မဟုတ်နိုင်ဘူးဘာလို့လဲဆိုကျွန်တော်တို့အင်တာနက်ပေါ်မှာတော့တွေ့နေပြီအဲ့တော့ကျွန်တော်တို့စီကတော့လွှဲပြောင်းမယ်အခြေအနေဘာမှတော့မပြောသေးဘူးဗျ
ပြီးခဲ့တဲ့အောက်တိုဘာလတုန်းကဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ရောက်ဘဖြစ်သူကိုကျော်နိုင်နဲ့ညီမဖြစ်သူမိုးနှင်းဖြူတို့ကိုထိုင်းနိုင်ငံချင်းမိုင်ကပြန်လာစဉ်ရန်ကုန်လေစိမ့်မှာဖမ်းဆီးခဲ့ပြီးမြန်မာနိုင်ငံရဲတပ်ဖွဲ့ကနေဖမ်းဆီးပြီးတော့အကြမ်းဖက်တိုက်ဖျက်ရေးဥပဒေ52ကကြီးခါခွေကန်းငယ်နဲ့အမှုဖွဲ့တရားစွဲဆိုထားပါတယ်
ဒီလိုမိသားစုဝင်တွေကိုဖမ်းဆီးတဲ့မြန်မာအစိုးရရဲ့လှုပ်ဆောင်ချက်ဟာစိုးကျိုးကိုပို့ပြီးဥတီသွားစေနိုင်မယ်လို့အေးပြောခွင့်ရခိုင်တုခကပြောပါတယ်အခုဒီ ULA အေးကောင်းဆောင်တွေရဲ့မိသားစုတွေကိုတော့ဥတီပြီးတော့လောက်တဲ့ဥစ္စာမျိုးကအရင်ဘယ်တော်လိုင်းအဖွဲ့အစည်းနဲ့ဟိုဖြစ်ဖြစ်ပေါ့ဗျာနော်အရင်တိုက်ခဲ့တဲ့ဒီတမိုင်းတစ်ချောင်းမှာအဲ့လိုမျိုးဟိုပြင်ထားတာဥတီတာမရှိခ
မှုတွေပိုသွေးပွားစေနိုင်တယ်လို့နိုင်ငံရေးလှိလသုံးသပ်သူဥမ္မောင်မောင်ဆိုးကပြောပါတယ
်။နိုင်ငံတိုင်းနေကြတဲ့အဖွဲ့အစည်းကောင်းဆောင်တွေဖွဲ့စည်းဝင်တွေဟောဗျာအဲ့ဒါတွေကိုဖန်ဆီးတာတော်တော်များရှိပါဦး။သူတို့ရဲ့မိသားစုဝင်တွေကိုဖန်ဆီးဖို့လုပ်တယ်ဆိုလို့ရှိရင်တော့နဲ့တွေ့တင်မှမပိုများလာပါလိမ့်မယ်။နောက်တစ်ခုကတော့ဖွဲ့စည်းမှုမှာဝင်တိုက်ခိုက်နေတယ်ဆိုတော့သူ့ရဲ့ဖွဲ့စည်းဝင်မိသားစုတွေကိုတွားပြီးဖန်တာတော့ဘယ်လိုမှတိုက်နိုင်ဘူးလို့ထင်ပါတယ်။
မြန်မာဆိုရနဲ့တိုင်းဒါလနဲ့ကန်ဖွဲ့တို့ငင်းချမ်းကြီးနဲ့ပြည်တွင်းစစ်အဆုံးသတ်နိုင်ရေးတွေးဆဆွေးနွေးနေတဲ့အချိန်မှာတိုင်းဒါလနဲ့ကန်ဖွဲ့တွေရဲ့မိသားစုကိုဖမ်းဆီးတဲ့လို့ရကြောင်းနောင်တွေးဆမှုအတွက်ပြည်တွင်းနဲ့ထိုင်းနိုင်ငံမှာလက်နက်ကန်ဖွဲ့တွေအတွက်လုံခြုံရေးစိုးရိမ်စရာအခြေအနေဖြစ်လာနိုင်တယ်လို့လည်းနေဆက်နေစစ်ရေးကဲခတ်သူတွေကဆိုပါတယ်ခင်ဗျာ။
နိုင်ငံရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မကြခင်မှာမြန်မာနိုင်ငံကတရားသွားပြီးတော့ရင်ဆိုင်တော့မယ်အခြေအနေရဲ့နောက်ဆက်တွဲသတင်းကိုတင်ပြပေးကြပါရစေ။မြန်မာနိုင်ငံပေါ်မှာလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာဆွဆဲချက်နဲ့နိုင်ငံတကာတရားရုံး ICJ မှာဂမ်ဘီယာနိုင်ငံကတိုင်ကြားထားတဲ့ဒီတရားဆွဲဆိုမှုဟာနှစ်ရှည်လများရခိုင်ပြည်နယ်ထဲမှာရိုဟင်ဂျာမွတ်စလင်တွေကျူးလွန်ခံခဲ့ရတဲ့ဆိုးဝါးလွန်းလာတဲ့လူခွေချိုးဖောက်မှုတွေပေါ်မှာတရားမျှတမှုတစ်ခုရဖို့မျှော်လင့်ပါတယ်လို့ရခိုင်ပြည်နယ်မောင်နှံမြို့နယ်ကမွတ်စလင်လူငယ်တဦးကပြောပါရစေ။ဒီလူမျိုးတုံးတက်ဖြတ်မှုဆွဆွဲချက်တွေကိုဖြေရှင်းမှုနိုင်ငံတကာတရားရုံး ICJ မှာတွားရောက်ရင်ဆိုင်ဖြေရှင်းမဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်နဲ့အတူရက်တီကြောင်ပြသမဲ့လူထုထောက်ခံပွဲတွေလည်းဒီကနေ့နေပြည်တော်နဲ့ရန်ကုန်မြို့မှာကျင်းပခဲ့ပါတယ်။ဒီလိုလူထုထောက်ခံပွဲတွေဟာတကယ်ပဲ ICJ မှာတွားပြီးတရားရင်ဆိုင်ရမယ့်အမှုပေါ်မှာတက်ရောက်မှုရှိနိုင်ပါသလားဆိုတဲ့သဘောထားအမြင်မျိုးစုစည်းတင်ပြထားတာနားဆင်ပါရှင်။ရခိုင်ပြည်နယ်ရင်းကရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးတုံးတက်ဖြတ်ခဲ့တယ်ဆိုပြီးနိုင်ငံတကာတရားရုံး ICJ မှာဂမ်ဘီယာနိုင်ငံကတိုင်ကြားထားတာကိုကြားနာစစ်ဆေးမဲ့ကိစ္စနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုယ်တိုင် ICJ တရားရုံးမှာလာမဲ့ဒီဇင်ဘာလ10ရက်နေ့မှာတွားရောက်ရင်ဆိုင်ဖြေရှင်းတော့မှာဖြစ်ပါတယ်။သူမသွားခင်3ရက်အလိုဒီဇင်ဘာလ9ရက်နေ့ဒီကနေ့မှာတော့အစိုးရရုံးဆိုင်ရာနေပြည်တော်မှာ Winston with တော်ဆန်းစုကြည်ဆိုပြီးတော်ဆန်းစုကြည်နဲ့အတူခိုင်ခိုင်မာမာရက်တီပါကြောင်းလူလူထောက်ခံပွဲကျင်းပပါတယ်ဒီကနေ့မှာပဲရန်ကုန်မြို့ဘုကျောင်းဆန်းလန်ကတရီနီတီခရီးရန်ဖျားရှိခိုးကျောင်းမှာလဲမြန်မာနိုင်ငံခရီးရန်အသင်းတော်များကောင်စီကဦးဆောင်ပြီးတော့ဒေါင်ဆန်းစုကြည်နဲ့အတူရှိနေကြောင်းနိုင်ငံအတွက်အစားရှောင်စုတောင်းပွဲကိုကျင်းပပြီးတော့ဒီအခမ်းအနားကိုတော့ဒုသမ္မတဦးဟင်နရီဘန်တီယူနဲ့သာသနာရေးဝန်ကြီးတို့ကိုယ်တိုင်တက်ရောက်ခဲ့ပါတယ်ဒီလိုလူထုထောက်ခံပွဲဆန္ဒထုတ်ဖော်ပွဲတွေဟာမြန်မာနိုင်ငံမှာလူခွေချိုးဖောက်မှုတွေဖြစ်ခဲ့တဲ့ဘာသာမတူလူမျိုးကွဲတဲ့လူနည်းစုတွေအပေါ်မှာဆေးရဆွေးမှုပြုမှုတွေကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေအပေါ်ဖြေရှင်းနိုင်မှုကိစ္စအမှန်တကယ်တက်ရောက်မှုရှိနိုင်မှာမလားရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေနှစ်ရှည်လများလူခွေချိုးဖောက်ခံရခဲ့ရတဲ့စနစ်တကျကျူးလွန်ခံရမှုတွေကိုဂမ်ဘီယာနိုင်ငံကတရားစွဲပေးတာကတော့သူတို့ရဲ့ဆုံးရှုံးနှိမ့်နာမှုတွေအတွက်တရားမျှတမှုရတဲ့လုပ်ရက်တစ်ခုဖြစ်နေရခိုင်ပြည်နယ်မောင်းတော်ကမွတ်စလင်တွေကယူဆပါတယ်လူမျိုးရေးဘာသာရေးအသွင်ဆောင်အကြမ်းဖက်မှုတွေကိုကိုယ်တိုင်ရင်ဆိုင်တွေ့ကြုံဖြတ်တန်းခဲ့ပူသူရခိုင်ပြည်နယ်မောင်းတော်မြို့နယ်မြို့တကြီးကြီးပါသောကိုလာထွန်းက
ကျွန်တော်ကဒီလိုမျိုးခက်ဆက်ဆက်မတရားခံနေရတယ်ပြီးတော့ကျွန်တော်ရဲ့ကလေးတွေပြန်ကျင်းပြနေရဘူးပြီးတော့ကျွန်တော်ကဟိုလက်လက်စွာသွားလာခွင့်မရဘူးဒီလိုစတဲ့ဆက်လက်တွေကိုကျွန်တော်ကအချင်းချင်းပြားပြေးတယ်ကိုခံစားနေရတဲ့ဟာတွေအခုသူတို့ကအဲ့လိုအရှိချင်းမှာတရားစီးပြီးတော့ဒီ genocide ဆိုတဲ့လူမျိုးတို့တစ်ပြက်မှုနဲ့ဆိုင်တဲ့အဓိကသက်ဆိုင်တဲ့လူတွေကိုအရေးယူမယ်ဆိုပြီးတော့ဒီလူမျိုးတရားရှိတာကိုကြတော့ကျွန်တော်ကကြည့်စီပဲပြီးတော့လုံးဝညောင်းနှင်းချက်တွေကျင်းနေနေတဲ့အချိန်မှာဒီလူဟာတကူပေါ်လာတယ်ဆိုတော့ကျွန်တော်ကညောင်းနှင်းချက်တွေကျင်းပြီးတော့ရှင်းတက်လာတယ်ကျွန်တော်တရားမျှတမှုရမယ်ဆိုပြီးတော့လည်းညောင်းနှင်းတယ်အကောင့်ပေးရနေညောင်းနှင်းတယ်ပေါ့
ဒေါ်ဆန်းစုကြည်ကနိုင်ငံကိုကိုစားပြုပြီးတရားခွင်မှာတွားရောက်ဖြေရှင်းမှာကိုအခုလိုနိုင်ငံတော်ဝန်လူထုထောက်ခံပွဲတွေကျင်းပနေတာဟာအရေးမြန်မာအစိုးရတွေလက်ထက်လုံနီးကင်နီးတွေနဲ့ဆင်တူနေတဲ့ဆိုတဲ့ဝေဖန်မှုတွေလည်းရှိပါတယ်မြမအရေးအထူးသဖြင့်ရိုဟင်ဂျာမွတ်စလင်တွေအရေးလေးလာကဲခတ်နေတဲ့ဒေါက်တာခင်စောဝင်းကအခုလိုသုံးသပ်ပါတယ
်အခုဒီလူထုထောက်ခံပွဲဆိုတာကအရင်ကပြည်ခံဖြစ်ပွားလုပ်ခဲ့တာပဲနော်လမ်းစဉ်ပါတီအရလုပ်ခဲ့တာပဲနော်အလန်းလေးအနီးလေးအဝါလေးစိတ်နေပြားလေးနဲ့နော်အဲ့တက်ပေါ်ကြီးရွေးပြီးတော့ဟွာအော်ဒီအော်နဲ့ အဲ့ဒါကဒီမိုကရေစီမဟုတ်ဘူးလေဟုတ်တယ်မလားဒီဟာကိုအခြေခံပြီးတော့တိုင်းပြည်ကငါတော့ကတခဲနဲ့ရှိပါလားလို့ယူဆလို့မရဘူးလူကြီးကပြောကြတယ်ဘာမှမသိညမမသိနဲ့ဟိုထောက်ခံဝဲကြက်ကြပဲဘာမှမသိနဲ့ဒီဒီစာပြောကြဆိုကြမယ်ဆိုအမျိုးလိုဖြစ်နေတာဒီမှာပြီးကဟိုတရားရုံးကအမှုလိုမများအနာသုံးပြီးတော့ငွေသုံးပြီးတော့ပြောင်းမယ်ထင်နေတာဆိုတော့ဒီကိစ္စမှာကတော့မချမှုတော့လူလာရရအနည်းခွင့်ဆက်ကျော်သွားပြီအခုကဲကမ္ဘာခိတ်ဆုံးတရားရုံးကိုချက်ချက်တင်ခံနေရပြီ
ဒေါန်ဆန်းစုတီကိုယ်တိုင်တွားရောက်ဖြေရှင်းမယ် ICJ တရားခွင်ကနေတရားမျှတမှုရဖို့မျှော်လင့်ပါသလားကိုလာထွန်းကတော့ဒေါန်ဆန်းစုကြည်အပေါ်အတိုက်ခံခေါင်းဆောင်ဘောကသူတို့မျှော်လင့်ခဲ့တာနဲ့အစိုးရတာဝန်ယူချင်းဆောင်ရွက်ချက်တွေဟာတခြားစီဖြစ်ခဲ့ပါတယ်လို့ဆိုပါတယ
်ဒေါန်ဆန်းစုကြည်ကကျွန်တော်လူတွေစံစားနေရတဲ့ဟာတွေပေးတင်းကမှစီစီသူကမစိုးစားကြည့်ဘူးအခုအဲ့လိုလူတစ်ယောက်ကတရားခွင်ကိုတွားပြီးတော့ထုရှိမယ်ပြည့်ရှိမယ်ဆိုရဟာကကျွန်တော်ကလုံးဝကိုသူ့အပေါ်မျှော်လင့်လို့မရဘူးပြီးတော့သူ့အတွက်ပူပြီးတော့စူးရင်ဒါပေါ့နော်ဒီအမှန်တရားကိုဘာတခုမှမတိပဲနဲ့စစ်ထေးရဲ့ချက်လက်တွေအပေါ်ဟိုအခြေခံပြီးတော့သူ့ခြေမှန်စီပါမယ်ဆိုရင်အခုခပါမှာစစ်စစ်သာရှာနေရတာတွေသူပြီးတော့ရှာဘူးပဲရှိတယ်လို့ကျွန်တော်ကအဲ့လိုပဲမြင်တယ်
ဒါမဲ့ဒီဇင်ဘာလ10ရက်နေ့မှာတော့နေသားလန်နိုင်ငံတဟိတ်ကနိုင်ငံတကာတရားရုံးမှာဂမ်ဘီယားနိုင်ငံကနေမြန်မာနိုင်ငံအပေါ်ရခိုင်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေကိုနှိပ်စက်ညှဉ်းပန်းပြီးလူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တိုက်ကြားထားတဲ့အမှုစတင်ကြနာစစ်ဆေးမှာဖြစ်ပါတယ်အစိုးရကရိုဟင်ဂျာဆိုတဲ့အတုံးကိုလက်ခံမထားတဲ့မြန်မာနိုင်ငံဘက်ကလည်းဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးပြန်လည်လျှောက်လဲမှာဖြစ်ပါတယ်ရှင
်သရရှင်များရှင်ဒီဇင်ဘာလ10ရက်နေ့ဟာနိုင်ငံတကာလူ့အခွင့်အရေးနေ့ဖြစ်တယ်လို့လူ့အခွင့်အရေးချိုးဖောက်မှုဆွဆွဲချက်တွေကြောင့်မြန်မာနိုင်ငံအပေါ် ICJ နိုင်ငံတကာတရားရုံးမှာတရားစွဲထားတာကိုစတင်ကြားနာမယ့်နေ့လည်းဖြစ်ပါတယ်။လူ့အခွင့်အရေးချိုးဖောက်မှုဆွဆွဲချက်တွေအတွက်နိုင်ငံတကာမှာဖြေရှင်းရမယ့်အဆင့်ထိရောက်ခဲ့ရတာဘာကြောင့်များပါလဲ။နိုင်ငံတကာကလက်ခံယုံကြည်လာဖို့ဘာတွေလုပ်ဖို့လိုအပ်နေသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမိမြလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်ဒီလိုက်စီစဉ်ကကြိုဆိုပါရစေ
။ဒီကနေ့ညတဲ့လေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပြသေးရှင်။ဆက်ပြီးတော့အမေရိကန်ရေတပ်လက်အောက်ခံလေတပ်စခန်းကပြစ်ခတ်မှုအကြောင်းကိုဆက်ချင်ပါတယ်။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကအမေရိကန်ရေတပ်လက်အောက်ခံလေတပ်စခန်းမှာမနေ့တုန်းကပြစ်ခတ်မှုကျူးလွန်ခဲ့သူဟာဆော်ဒီအာရေဗျနိုင်ငံသားလေကြောင်းပညာသင်ကျောင်းသားတဦးဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကအတည်ပြုလိုက်ပါတယ်။တနက်သမားအပါအဝင်လူ၄ဦးသေဆုံးပြီးတော့အတော်များများထိခိုက်ဒဏ်ရာရခဲ့ရတဲ့ပြစ်ခတ်မှုကျူးလွန်တဲ့အကြောင်းရင်းကိုတော့အာဏာပိုင်တွေဆက်လက်စုံစမ်းနေကြဆဲဖြစ်ပါတယ်။သတင်းပတ်တစ်ပတ်အတွင်းမှာပဲဒုတိယအကြိမ်အမေရိကန်ရေတပ်စခန်းမှာဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုအကြောင်းကိုတော့ VOA သတင်းတောက်မာရီယာမာဒီယာလိုရဲ့သတင်းဆောင်ပါကိုကိုအောင်လွင်ဦးကပြောပြပေးပါရှင်
။ပင်ဆာကူလာမြို့ကအမေရိကန်ရေတပ်လက်အောက်ခံလေတပ်စခန်းမှာပြစ်ခတ်မှုဖြစ်ပွားခဲ့တာကိုတော့အာဏာပိုင်တွေကချက်ချင်းတုံ့ပြန်ခဲ့ကြတာပါ။
Approximately 6:30 AM
မနေ့6နိုင်ခွဲလောက်မှာအစောတစ်ခုမှပြစ်ခတ်မှုဖြစ်နေတယ်ဆိုပြီးသတင်းပို့တာကိုလက်ခံရရှိခဲ့တဲ့အကြောင်းလေတပ်တာဝန်ရှိသူဗိုလ်ကြီးတီမိုသီကင်ဆယ်လာကပြောဆိုလိုက်တာပါ။လွန်ကျွေးအာဏာပိုင်တွေရဲ့တုံ့ပြန်မှုအတွင်းသိဆုံးသွားတဲ့ပြစ်ခတ်မှုကျူးလွန်သူဟာဆော်ရီနိုင်ငံသားလေကြောင်းပညာရှင်ကျောင်းသားတူဖြစ်တာကိုလည်းနောက်ပိုင်းမှာစစ်ဆေးတွေ့ရှိခဲ့ကြပါတယ်။သမတ်တော်နဲ့ထရန့်ကတော့ပြစ်ခတ်မှုပေါ်ပြစ်တင်ရှုတ်ချခဲ့တယ်လို့ sorry ပြင်မိုဟာမက်ဘင်ဆယ်မန်ကိုလည်းအသိပေးခဲ့တာပ
ါ The king said that the Saudi people are greatly angered by the barbaric actions of the shooter
သမတ်သမားရဲ့ရက်စက်ကြမ်းကြုတ်တဲ့လို့ရပေါ် sorry ပြည်သူတွေကအကြီးကျယ်ဒေါသထွက်နေတယ်လို့ sorry ပြင်ကပြောပါတယ်သူလို့ရဟာ American ပြည်သူတွေကိုအင်မတန်ချစ်ကြတဲ့ sorry လူလူရဲ့ခံစားချက်တွေကိုဘလို့နီးနဲ့မှကိုစားမပြုဘူးလို့လည်းပြောပါတယ်
မင်းနောက်မှိုင်းမှာပဲပြစ်ခတ်မှုနဲ့ဆက်နေပြီး sorry နိုင်ငံသား၆ဦးကို American စစ်သည်စစ်ဆေးပြူ FBI ကဖမ်းဆီးလိုက်ကြောင်း Fox News လင်းထဏာကပေါ်ပြပါဗျ။တနသမားဟာပြစ်ခတ်မှုမကျူးလွန်ခင်မှာပဲ Twitter လူမှုကွန်ရက်ကနေတည်ထောင်စာရေးသားခဲ့ပြီးသူ့လို့ရမှန်ကန်ကြောင်းကိုလည်းကွယ်လွန်သူ Al-Qaeda အကြမ်းဖက်အဖွဲ့ခေါင်းဆောင် Osama Bin Laden ကိုကူကပေါ်ပြခဲ့တယ်လို့လည်းအကြမ်းဖက်ဝါဒီတွေရဲ့လှုပ်ရှားမှုတွေကိုစောင့်ကြည့်ပေါ်ပြနေတဲ့SIT ထောက်လိုက် website ကပေါ်ပြခဲ့တာပါ Florida ပြည်နယ်အုပ်ချုပ်ရေးမှူး Ron DeSantis ကတော့ပြစ်ခတ်မှုဖြစ်ရတဲ့အကြောင်းရင်းကိုအာဏာပိုင်တွေစုံစမ်းနေစေဖြစ်ကြောင်းပြောပါတယ်
Obviously, you know, when you have a foreign national involved, you know, particularly in that part of the world,
နိုင်ငံသားတယောက်ပါဝင်ပတ်သက်နေပါတယ်အထူးသဖြင့်ဒေသခံအတိုင်းဝန်းကမဟုတ်တဲ့ကမ္ဘာပေါ်ကဒီလိုနေရာမျိုးကလူတယောက်ဖြစ်နေတယ်ဆိုရင်စုံစမ်းစစ်ဆေးတဲ့နေရာမှာကွာဟချက်တွေရှိတာကတော့ရှင်းပါတယ
်ပြကမှုဖြစ်ခဲ့တဲ့ Leaders Scan website စာမျက်နှာမှာဖော်ပြထားတဲ့အချက်အလက်တွေက Florida ပြည်နယ်က Six Scan မှာစစ်ဖက်ဆိုင်ရာဝန်ထမ်းပေါင်း 16,000 ကျော်နဲ့အရက်သားဝန်ထမ်း 9,400 လောက်အလုပ်လုပ်နေကြတာပါဒီစကမ်းမှာပဲနိုင်ငံတကာကចောင်းသားတွေကိုလည်းလေ့ကျင့်သင်ကြားပေးနေတဲ့အကြောင်းတမူးဘိုးကြီးကင်ဆယ်လာကပြောပါတယ်
We have students from several different countries that come here.
ဒီနေရာမှာနိုင်ငံပေါင်းစုံကလာတဲ့ကျောင်းသားတွေရှိတယ်။လေယောင်းပညာသင်ယူပြီးဒီမှာရှိနေတဲ့အချိန်မှာတော့ရေတက်လက်အောက်ခံလေယာဉ်မှုတွေဖြင့်တာဝန်ယူရတယ်ဆိုပြီးသူပြောသွားတာပါ။စစ်တပ်ဟာပင်ဆာကူလာမြို့ရဲ့အစိပ်ပိုင်းတစ်ခုဖြစ်တည်ရှိလာတာအခုခါနှစ်ပေါင်း100ရှိနေပြီလို့လည်းမြို့တော်ဝန် Grover Robertson ကပြောပါတယ်။
We're a military town. Our hearts and prayers are connected to all
of us. ကျွန်တော်တို့ကတက်မြို့ပါ။ကျွန်တော်နှလုံးသားတွေစုတောင်းစကားတွေဟာလဲနေတဲ့သူကကျွန်တော်တို့အတွက်မူထမ်းနေသူတွေနဲ့ဆက်ဆံနေပါတယ်။ကိုနေတဲ့အရာမှာအခုလိုဖြစ်လာနိုင်မယ်လို့ဘယ်လို့မှလည်းမျှော်လင့်မထားပါဘူး
။အငင်းစားစစ်မှုလမ်းအောင်လည်းဖြစ်ဒေသခံလူညွန့်ရေးအရှိလည်းဖြစ်တဲ့ David Morgan ကလည်းမြို့တော်ဝင်ရဲ့သဘောထားကိုထောက်ခံခဲ့တာပါ။
Walking through the crime scene was like being on the set of a movie.
အခင်းဖြစ်တဲ့နေရာကိုဖြတ်သွားတာရုပ်ရှင်တွေကဇာတ်ဝင်ငန်းတစ်ခုလိုပါပဲ။မြို့တော်ဝန်ပြောတဲ့စကားအတိုင်းကိုနေတဲ့အရာမှာဒီလိုဖြစ်လိမ့်မယ်လို့လည်းမျှော်လင့်မထားပါဘူး
။ဒါနဲ့ပါဆိုရင်သတင်းတစ်ပတ်ထဲမှာပဲ American Six Gun နှစ်ခုမှပြစ်ခတ်မှုနဲ့ကြုံခဲ့ရတာပါ။ပြီးခဲ့တဲ့ဗိုလ်ထုနေမှာတော့လည်း Hawaii ပြည်နယ် Honolulu မှာရှိတဲ့ Plastic Gun ကပူထွက်စစ်ခြေစိုက်စခန်းမှာ American သင်္ဘောသား2ရဲ့ပြစ်ခတ်မှုကြောင့်လူနူးတေဆုံးတူးတန်ရခဲ့တယ်လို့တနတ်သမားကတော့ကိုကိုကိုအဆုံးစီရင်သွားခဲ့ပါတယ်ခင်ဗျာ
ကိုအောင်လင်းဦးပြောပြပေးခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့စနေညနေခင်းသတင်းလွှာတွေကတော့ဒီလောက်ပါပဲ VOA မြန်မာပိုင်းရဲ့စနေညနေခင်းမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီထိ Washington DC မြို့တော်ကနေလှိုင်းဒိုမီတာ16.25တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်နောက်2နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့တို့အတန်းအစီအစဉ်နဲ့စနေညထဲလေးလိုက်ဆွေးနွေးခန်းတွေကိုတင်ဆက်ပေးဖို့ရှိပြီးနောက်ဆုံးရသတင်းတွေကိုနားဆင်ရဖို့ရှိပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကတလဲကြီးညာပေးပါမယ်ရှင
်အမေရိကန်ပြည်စီဖလော်ရီဒါပြည်နယ်ကရေတပ်စခန်းတစ်ခုမှဖြစ်ပွားခဲ့တဲ့တနက်ပစ်ခတ်မှုနဲ့ပတ်သက်ပြီးတော့ဒီပစ်ခတ်မှုဘာကြောင့်ဖြစ်ပွားသလဲဆိုတဲ့အကြောင်းရင်းကိုတာဝန်ရှိသူတွေစုံစမ်းစစ်ဆေးနေပါတယ်ပစ်ခတ်သူဟာလေရင်လေ့ကျင့်ပြန်သေးတင်းနန်းတက်ရောက်နေသူ sorry အာရေဗီယာလေတပ်လေမှုတယောက်ပါပန်ဆာကူလာမြို့ကလေကြောင်းအုပ်စုတွေလက်တက်ဆွဲထားတဲ့ဒီရေဒက်ခြေစိုက်စခန်းမှာတောက်ကြောင်နေအစောပိုင်းကပြစ်ခတ်မှုဖြစ်ပွားတာကြောင့်တနက်သမားပါဝင်လူ၄ဦးသေဆုံးသွားပါတယ်။အမေရိကန်နဲ့တာလီဘန်တို့ကြားမှာညီငယ်ဆွေးနွေးမှုတွေကိုတရားဝင်ပြန်စတင်လိုက်ပါပြီ။အာဖဂန်စစ်ပွဲအဆုံးသတ်ပြီးတော့တာလီဘန်သဘုံနေတဲ့နိုင်ငံရေးအရာသဘောတူညီမှုရဖို့အတွက်ရည်ရွယ်တဲ့ဒီညီငယ်ဆွေးနွေးပွဲကိုအမေရိကန်သမ္မတထရမ့်ကရုတ်တရက်ရဆိုင်လိုက်ပြီး၃လကြာမှအခုလိုပြန်စတင်လိုက်တာပါအာဖဂန်နယ်ပါအမေရိကန်ညီငယ်ရေးအထူးကိုယ်စားလှယ်ကအမေရိကန်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ခဲ့ပြီးတော့တာလီဘန်ကိုယ်စားလှယ်အဖွဲ့အခြေစိုက်တဲ့ကာတာနိုင်ငံဒိုဟာမြို့မှာဆွေးနွေးခဲ့တာဖြစ်တယ်လို့အမေရိကန်ဘက်ကသတင်းရင်းမြစ်တွေက VOA ကိုပြောပါတယ်သမ္မတဒေါ်နယ်ထရမ့်အနေနဲ့သူ့ပေါ်တရားဆွဲဆိုနိုင်ရေးအောက်လွှတ်တော်ကစုံစမ်းစစ်ဆေးနေတာမှာပါဝင်ပူးပေါင်းဖို့မဟုတ်ဘူးလို့ညှင်းဆန်လိုက်တဲ့အပေါ်အောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌဂျေရိုနက်လာကစိတ်ဝက်ကြောင်းတုတ်ပြန်ပါတယ်သမ္မတပေါ်သက်သေတွေကိုကိုယ်တိုင်မေးမြန်းနိုင်တဲ့အခွင့်အရေးပေးခဲ့ကြောင်းနဲ့အထောက်အထားတွေကိုကော်မတီရှင်းမောက်သူကိုယ်တိုင်လာရောက်ရှင်းလင်းခွင့်ပေးခဲ့ပါတယ်လွတ်တော်ရဲ့တရားဆွဲဆိုရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့သမရအနေနဲ့မကျေနပ်ကြောင်းပြောဆိုနေရတွေကိုကြားသိခဲ့ပြီးတဲ့နောက်ကော်မတီရဲ့ဖိတ်ကြားချက်ကိုသမရအနေနဲ့လက်ခံလိုက်မယ်လို့မျှော်လင့်မိကြောင်းတောက်ကြောင်နေနောက်မဲမှာထုတ်ပြန်တဲ့ဥက္ကဋ္ဌနယ်လာရဲ့ကြေညာချက်မှာဖော်ပြထားပါရခင်ဗျာ
နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖတ်အင်ဂျင်နီယာကတော့ L Santos ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA American အတန်ရဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါရှင်။
This program has come to you from the Voice of America, Washington.